ဆူဒန်နိုင်ငံမှာအာဏာသိမ်းမှုဆန့်ကျင်တဲ့တနင်္လာနေ့ဆန္ဒပြပွဲမှာလုံခြုံရေးတပ်တွေကြောင့်ဆန္ဒပြသူ9ဦးတေဆုံးခဲ့ရတယ်လို့ဆူဒန်ဆရာဝန်များအဖွဲ့ကပြောပါတယ်။လုံခြုံရေးတာဝန်ခံတွေကတော့ရုံးရင်းဆန့်ကပ်မှုဖြစ်အောင်လုပ်ရမှာတာဝန်ရှိသူလို့သူတို့တတ်မှတ်သူတွေကိုအရေးယူမယ်လို့ပြောပါတယ်။ဆူဒန်ပြဿနာကိုအဖြေရှာဖို့အတွက်အမေရိကန်တန်တမန်ဆူဒန်ကိုမလာခင်ကလေးမှာပဲအခုလိုဆန္ဒပြမှုတွေဖြစ်ပွားခဲ့တာပါ။တနင်္လာနေ့မှာနောက်ထပ်9ဦးတေဆုံးခဲ့ရတဲ့အတွက်အခုဆိုအောက်တိုဘာ25ရက်ဗိုလ်ချုပ်ကြီးအဗ်ဒယ်ဖတ်တာဘဟန်အာနာသိမ့်ခဲ့ခြင်းကစပြီးအာနာသိမ့်ဆန့်ကျင်သူ82ဦးတေဆုံးခဲ့ရပြီဖြစ်ပါတယ်။2019မှာသမ္မတအိုမာအယ်ဘာရှီယာကိုဖျောက်ချခဲ့ခြင်းကစပြီးစစ်တပ်နဲ့အရက်ဖက်ပူးတွဲအုပ်ချုပ်နေရကနေစစ်တပ်ကအာနာသိမ့်ခဲ့တာပါ။တနင်္လာနေ့တည်ဆုံးခဲ့တဲ့ဆန္ဒပြသူ3ဦးကစစ်ကောင်စီရဲ့လက်နက်ကိုင်တပ်ဖွဲ့ကပစ်ခတ်တဲ့ခြေစံထိမှန်တည်ဆုံးရတာလို့ဆူဒန်ကျန်းမာရေးဝန်ကြီးဌာန Facebook စာမျက်နှာမှာအာဏာသိမ်းမှုဆန့်ကျင်တဲ့ဆေးပညာရှင်တို့ကရေးသားထားတာပါ။နောက်4ဦးကတော့ဆန္ဒပြသူတွေကိုအာဏာပိုင်တွေဖြိုခွဲမှုတွင်တည်ဆုံးရတယ်လို့လွတ်လပ်တဲ့ဆူဒန်ဆရာဝန်များဗဟိုကော်မတီကပြောပါတယ်။ဗိုလ်ချုပ်ကြီးဘဟန်မာသူ့ရဲ့လုံခြုံရေးတာဝန်ခံတွေနဲ့တနင်္လာနေ့မှာအရေးပေါ်စီဝေးခေါ်ယူခဲ့ပြီးအကြမ်းဖက်နှိမ်ငြိမ်းတပ်ဖွဲ့စည်းဖို့သဘောတူခဲ့တယ်လို့ဆန္ဒပြသူတွေဟာငြင်းငြမ်းစွာဆန္ဒပြတာမဟုတ်တော့ဘဲဘယံမရာချင်းနေဖြစ်အောင်လုပ်လာတာဖြစ်ပြီးဒီအကြမ်းဖက်မှုမှာပါဝင်နေသူတွေကိုချေမှုန်းမယ်ဖြစ်ကြောင်းပြောကြားခဲ့တယ်လို့ဆူဒန်မှာအုပ်ချုပ်နေတဲ့ကောင်စီကလည်းကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။